အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေမှာစီးပွားရေးတိုးတက်မှုဟာရည်မှန်းထားတာတဲ့နေနေပြီးချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေဒါကွာဟချက်ကြီးမားလာနေတာနဲ့အမျှရင်ဆိုင်နေရတဲ့စင်ကာပူမြို့တွေကိုဘယ်လိုရင်ဆိုင်ကြမလဲဆိုတာမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့အာဆီယံကမ္ဘာစီးပွားရေးဖိုရမ်မှာခေါင်းဆောင်တွေဆွေးနွေးကြပါတယ
် We know what we are and we know where we can be the question now is will weTake the necessary steps
ကျွန်တော်တို့ဘာလဲဆိုတာကိုကျွန်တော်တို့သိပါတယ်ကျွန်တော်တို့ဘာဖြစ်နိုင်လဲဆိုတာကိုကျွန်တော်တို့သိပါတယ်အခုမေကွန်းကအဲ့ဒီရည်မှန်းချက်ကိုရဖို့လုပ်ဖို့လိုအပ်တာတွေကိုလုပ်ကြမလားဆိုတာပါပဲကျွန်တော်တို့မှာလှုပ်ချင်စိတ်ရှိပါရဲ့လားအဲ့ဒီအိမ်မက်လက်တွေ့ဖြစ်လာအောင်လုပ်ဖို့ကျွန်တော်တို့မှာခိုင်မာတဲ့တန်တိတန်ရှိပါရဲ့လားဆိုပြီးအင်ရှင်မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကမေကွန်းထုတ်ပြောဆိုပါတယ်အခုဖိုရမ်မှာထပ်ပြီးဆွေးနွေးကြတဲ့ကိစ္စကတော့အာဆီယံနိုင်ငံတွေမှာပညာရေးကိုတိုးတက်အောင်လုပ်ဖို့လိုအပ်တာတည်တွင်ဖန်တီးမှုတွေကိုအားပေးတာနဲ့အခြေခံအဆောက်အုံတွေမှာရင်းနှီးမြှုပ်နှံမှုကိစ္စတွေပါပဲစရုပ်တာမြောက်စမှုဒေါ်လာရေးတနည်းအားဖြင့် digital ဒေါ်လာရေးမှာအာဆီယံနိုင်ငံတွေပါဝင်နိုင်မှုဖြစ်ပါတယ်။ဆွေးနွေးတာတသက်မဟုတ်ပဲလက်တွေ့လုပ်တဲ့ဖက်ပိုရောက်ဖို့မျှော်လင့်နေကြောင်းဒါကြောင့်လဲဆိုတော့အာဆီယံဟာ digital ဆိုင်ရာအခွင့်အလမ်းတွေကိုလက်လွတ်ဆုံးရှုံးနေသလားဆိုတာစိုးရိမ်မိလို့ပါလို့နိုင်ငံတကာဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Telenor အုပ်စုရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Sigis Bracki ကပြောပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးမှုနှိမ့်တဲ့နိုင်ငံတွေအနေနဲ့စမှုဖွံ့ဖြိုးရေးအဆင့်တွေကိုကျော်သွားလို့ရတယ်ဆိုတာမြန်မာနိုင်ငံကိုဥပမာပေးပြီးသူကပြောတော့ပါတယ်။မြန်မာနိုင်ငံဟာအင်တာနက်ဆက်သွယ်ရေးလုံးဝမရှိတဲ့အဆင့်ကနေနှစ်နှစ်တောင်မှမရှိသေးတဲ့အချိန်တွင်းမှာပဲ60ရာခိုင်နှုန်းတိဖြစ်လာတာကို Telenor CEO ကနမူနာပေးထောက်ပြသွားပါတယ်